ရခိုင်ပြည်နယ်မြောက်ပိုင်းကစစ်တွေမြို့နယ်ဗျိုင်းဖြူရွာကိုစစ်ကောင်စီတပ်ဖွဲ့တွေပိတ်ဆို့ထားပြီးရွာသူရွာသားတွေကိုပြီးခဲ့တဲ့စနေနေ့ကပဲဖမ်းဆီးခဲ့တယ်လို့အဲ့ဒီတဲကအနည်းဆုံး86ဦးကိုတပ်ဖြတ်ခဲ့ကြောင်းအာရခတပ်တော် AA အဖွဲ့ကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်ရခိုင်ပြည်နယ်မှာနယ်မြေတွေလက်လွတ်ဆုံးရှုံးနေတဲ့စစ်ကောင်စီဟာဒေသခံတွေကိုအညိုးအတီးနဲ့လုပ်ခဲ့တာလို့လည်း AA ပြောခွင့်ရခိုင်ဒုက္ခက VOA ကိုပြောပါတယ
်အကြမ်းဖက်ဖက်ဆီးစစ်ကောင်စီဟာဟိုရခိုင်ဒေသမှာဒီစစ်ရှုံးပြီးတော့မှဒါသူတို့ဟိုတေချာပေါ့ဟိုရခိုင်ပြည်ကိုလက်လွတ်ရမယ့်အနေအထားမျိုးမှာဒါလူမျိုးရေးအရအညိုးအတေးတွေပုံမှာအခြေခံပြီးတော့မှနော်အခုလိုမျိုးရွာသားတွေကိုဟိုမတရားဖမ်းဆီးအာဒီနှိပ်စက်အနိုင်ကျင့်တပ်ဖြတ်မှုတွေအာလောက်တာဟာဟိုဒါနေပြီးတော့မှစစ်ကောင်စီရဲ့ဒီလူမျိုးရေးအာဒီဘာသာရေးအဓိကယုံတွေဟိုဖန်တီးလိုမှုကိုဒါကွယ်ငွင်ဖော်ပြနေတာဖြစ်ပါတယ
်အေးအဖွဲ့ရဲ့ဆွဆွဲချက်ကိုတော့စစ်ကောင်စီကငင်းဆန်ခဲ့ပြီးစနေနေ့ကလုံခြုံရေးတပ်ဖွဲ့တွေဗျိုင်းပြူရွာမှာနေမြေရှင်းလင်းနေစဉ်တပ်ဖွဲ့ဝင်တဦးရဲ့တနက်ကိုလူယူဖို့စ조사မှုကြောင့်တုံ့ပြန်ခဲ့ရတာသာရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စွန်မင်းထွန်းကပြောပါတယ
်မတင်ကြတဲ့လူတွေကိုကျွန်တော်တို့ခေါ်ယူနေမြန်းနေတယ်ခေါ်ယူနေမြန်းနေတဲ့အချိန်မှာပဲဗျိုင်းပြူရွာသားမဟုတ်တဲ့ရွာသားပုံဦးပေါ့ဗျိုင်းပြူရွာသားမဟုတ်တာတော့သိကြတယ်အဲ့လူ၃ယောက်ကလုံချိုရေးတပ်ဖွဲ့ဝင်၁ယောက်ရဲ့တနတ်ကိုလူယူပြီးရန်ပြုတ်ဖို့ကြိုးစားတယ်။ဒါကြောင့်မို့ကျွန်တော်တို့လုံချိုရေးတပ်ဖွဲ့ဝင်တဦးကပြစ်ခတ်ခဲ့ရတယ်။ပြစ်ခတ်ခဲ့တဲ့နေရာမှာခုနတနတ်လူယူတဲ့မျိုးသား၃ဦးသေဆုံးခဲ့တာရှိတယ်။အဲ့ထက်မှမတင်ကားတဲ့လူကျွန်တော်တို့ဒါလူ၂၀လောက်ကိုခေါ်ယူထိန်းသိမ်းပြီးတော့ကြစစ်ဆေးလျက်ရှိတယ်။အဲ့ထက်မှပါတဲ့ကျွန်တော်တို့အေအေရဲ့ရုပ်မှာကောက်ကျစ်တဲ့ဝါဒဖြန့်မှုဖြစ်တဲ့လူ40လောက်သေဆုံးတယ်လို့အမျိုးသမီးတွေအဓမ္မပြုကျင့်သွားတယ်ဆိုတဲ့ကိစ္စမျိုးဖြစ်ပျက်ခဲ့ခြင်းမရှိပါဘူ
းရခိုင်ပြည်နယ်ကလက်နက်ကင်ပဋိပက္ခတွေကြားရက်သားသေဆုံးမှုတွေအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကလည်းမကြသေးခင်ကပဲသတိပေးထားပါတယ်မြန်မာနိုင်ငံအခြေစိုက်ဗြိတိန်တန်ယုံကလည်းအရက်သားပြည်သူတွေအပေါ်ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရည်တွေနဲ့ပတ်သက်တဲ့သတင်းတွေကိုနေ့စဉ်လိုလိုကြားသိနေရပြီးထိခိုက်နင်းနာသူတွေရဲ့ဆွေမျိုးသားချင်းတွေနဲ့အသက်ရှင်ကျန်ရေးသူတွေအတွက်တတိယဆုတောင်းပေးနေကြောင်းဒီကနေ့ပဲသတင်းထုတ်ပြန်ခဲ့တာပါရခိုင်အရေးတကြွလှုပ်ရှားသူကိုထွန်းကြီးကလည်းလူအခွင့်အရေးချိုးဖောက်မှုတွေဟာစိုးရိမ်စရာအခြေအနေမှာရောက်နေပြီလို့ပြောပါတယ်
ဒါတော့နိုင်ငံတကာအခင်းကြီးရတော်တော်တိုက်ကြည့်ဖို့ကောင်းတဲ့အချိန်လေးတရားလို့ပဲဟိုကျွန်တော်မြင်တယ်ဒီလိုသားလူသားမျိုးနွယ်စုပေါ်မှာကျူးလွန်နေတဲ့ပြစ်မှုတွေကိုဆက်ပြီးတော့ခွင့်လတ်ထားမယ်ဆိုလို့ရှိရင်လက်ရှိကြံနေပြည်တဲ့အခန့်ကြီးသူလူစုရဲ့အချိန်လေးကလည်းတော်တော်လေးဟိုစိုးရင်ရတဲ့အချိန်မျိုးဟိုဖြစ်တယ်လို့ပြောလို့ရတယ်ပေါ့လေဆိုတော့ဒါကတော့သူ့ဘက်ကလည်းပါပြေမဟုတ်ပါရခိုင်ပြည်နယ်စခုတ်ကြီးတော့မဟုတ်ဘူးဒါပေမဲ့ရခိုင်ပြည်နယ်မှာတော့ဒီတစ်ခေါက်ဒီအရသားတွေကိုပြင်ပထားပြီးတော့ပြစ်တက်လိုက်တာတော့တော်တော်လေးအော်ဒီတိုင်းထိုင်းလန့်ဖွဲ့ကောင်းတဲ့လောက်ရတခုဖြစ်တယ်ပေါ့နော်ဆိုတော့ဒီမြန်မာပြည်မဖက်မှာလည်းမနေ့ဒီဒီရက်နေ့အတွင်းမှာပဲဒီမင်္ဂလာဆောင်ကိုဒီလျင်နဲ့ပုံကြည့်ပြီးတော့အစုလိုက်ဂျုံလိုက်ဒီတင်ဆုံတာတွေတော့ရှိနေတာတော့လည်းတွေ့ရတယ်ဆိုရကကြတော့မြန်မာစစ်ကောင်စီအနေနဲ့ဒီလိုလူမျိုးသွန်းတားပြမှုတွေကိုပို့ပြီးတော့လဲရင်စည်ရရှိလာတဲ့အပေါ်မှာနိုင်ငံတကာအနေနဲ့ဟိုဘာတိုင်းမှဟိုထွက်မလာဘူးဆိုတဲ့ဟာကတော့ဒါနိုင်ငံတကာနဲ့တာဝန်မတည်တဲ့အချိန်တွေဒီရလို့ပဲကျွန်တော်မြင်ပါတယ်ဟုတ
်ရခိုင်ပြည်နယ်မှာအရက်သားတွေမကြာခဏတပ်ဖြတ်ခံရတာတွေလေးချောင်းဘုံကျဲတိုက်ခတ်ခံရတာတွေအများပြည်သူတွေနဲ့တက်ဆိုင်တဲ့ဆေးရုံတွေစာတင်ချောင်းတွေကိုစစ်ကောင်စီကနေတိုင်းတို့လိုဥတီတိုက်ခတ်နေတယ်လို့အေအေဘက်ကပြောဆိုထားတာရှိပါတယ်လက်ရှိရခိုင်တိုက်ပွဲအတွင်းအရက်သားတွေကိုဥတီတိုက်ခတ်တာမျိုးမဟုတ်ဖို့အေအေဘက်ကစစ်ကောင်စီကိုတောင်းဆိုခဲ့ပေမဲ့စစ်ကောင်စီကလက်မခံခဲ့ကြောင်းလဲအေအေစီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကပြောဆိုထားတာရှိပါတယ်အရက်သားတွေတပ်ဖြတ်ခံရတာစစ်ကောင်စီရဲ့လေကြောင်းနဲ့လက်နက်ကြီးဒဏ်ခံရတာတွေကြောင့်လုံခြုံရေးအတွက်ဒေသခံတွေစိုးရိမ်နေကြတယ်လို့လဲကိုထွန်းကြီးကပြောပါတယ
်အခုအနေထားရဆိုလို့ရှိရင်တော့အားလုံးကဟိုထိုက်လန့်နေကြတယ်ဗောလေဘယ်နည်းဘယ်နည်းအသက်ခံနိုင်ခံရမလဲဆိုတဲ့ဟာအနည်းပဲမိုးလင်းပြီးတော့ဘယ်နည်းဘယ်မှာဘလောက်ထိအသက်ခံရသလဲဆိုတဲ့ဟာနဲ့နေဝင်နေကြသလိုဖြစ်နေကြတယ်ပေါ့ဆိုတော့အဓိကကတော့ဒီစစ်ကောင်စီဘက်ကဒီအရသာတွေကိုဥပဒေပြင်မှထားလာတာပို့ပြီးတော့ဒီဖန်စီတာတွေကအခုနောက်ပိုင်းခက်တဲ့ပို့တွေ့လာရတဲ့အခါကျတော့ဒီပုံမှာတော့ဒီလက်ရှိဒီပိုက်ကောင်ခံထားရတဲ့မျိုးနယ်တွေအများကြီးကြံနေသေးတယ်ပေါ့လေနော်ဆိုဒီမျိုးနယ်တွေအနေနဲ့လည်းတော်တော်လေးတော့ဒီစိုးရိမ်မှုတွေရှိနေကြတာတော့တွေ့ရတယ်ဗျာဒါစိုးရိမ်စရာလည်းကောင်းတဲ့အချိန်တွေရပဲဟုတ်
စစ်ကောင်စီနဲ့6လကြော်ကြာတိုက်ပွဲအတွင်းရခိုင်ပြည်နယ်ကမြို့နယ်ကိုမြို့နယ်ကိုထိန်းချုပ်နိုင်ခဲ့ကြောင်းအေအေကကြေညာထားပြီး နောက်ထပ်နယ်မြေတွေထိန်းချုပ်နိုင်ဖို့လည်းဖိအားပေးတိုက်ခိုက်နေတာပါလက်ရှိမှာတော့စစ်ကောင်စီထိန်းချုပ်ထားစေမြို့နယ်တွေကမောင်တော်အန်တန်တွဲစတဲ့မြို့နယ်တွေမှာနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေဆဲဖြစ်ပါတယ်ရခိုင်ပြည်နယ်မှာတကြောပြန်တိုက်ပွဲတွေစတင်ခဲ့တဲ့ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလ13ရက်နေ့ကနေ2024ခုနှစ်မေလ12ရက်နေ့6လတာကာလအတွင်းအရက်သား189ဦးသေဆုံးခဲ့ရသလိုအရက်သား380ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အရခတ်တတော် AA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်အရက်သားပြည်သူ148ဦးကိုလည်းစစ်ကောင်စီကဖမ်းဆီးထားဆဲဖြစ်တယ်လို့ AA ဘက်ကထုတ်ပြန်ထားပါတယ်။ဒေသခံတွေတည်ဆုံမှုတွေနဲ့ပတ်သက်လို့အပြန်အလှန်ဆွဆွဲချက်တွေရှိနေတယ်လို့နယ်မြေဒေသမလုံခြုံမှုကြောင့်တိကျအတည်ပြုနိုင်ဖို့လည်းခက်ခဲနေပါတယ်ခင်ဗျာ။